မင်္ဂလာပါဦးကျော်စံသာ
မင်္ဂလာပါများရှင
်ကိုကိုချွန်းမှာတရုတ်ကနေပြီးတော့ဂျာဂန်ထောက်လန်းရေးစခန်းတည်ဆောက်နေတယ်ဆိုပြီးတော့အိန္ဒိယဘက်ကပြောဆိုလာတာရှိပါတယ်ဒီတရုတ်ရဲ့အလုပ်သမားတွေလောက်ကင်နေတာတွေနောက်ပြီးတော့အဆောက်အဦတွေဒါတွေကိုဂျိုဒူအရတဲ့ဓပုံတွေကနေပြီးတော့ဒီအိန္ဒိယထောက်လန်းရေးသတင်းတွေပေါ့နော်ပြီးတော့အစိုးရအဖွဲ့အစင်စင်ကပြောလာတာကိုတွေ့ရပါတယ်ဒါနဲ့ပတ်သက်ပြီးတော့ဒီတင်းကဘလောက်ထိခိုင်မာမှုရှိပါသလဲ
အာထောက်ထားကတော့အတိအကျလက်ဆွဲလက်ကင်မပြနိုင်ဘူးပေါ့သူတို့လည်းပဲသူတို့သုံးတာကတော့ listening post ပေါ့လေထောက်လှမ်းဖမ်းယူနိုင်တဲ့နားဆင်နိုင်တဲ့စခန်းဖြစ်တဲ့အိန္ဒိယဘက်လူတော်ကိုဒါမှမဟုတ်လည်းအခုကအိန္ဒိယဘက်ကမြေပုံတွေပြတယ်ဆိုတဲ့အထက်မှာတကယ်တီဆောက်ရေးလုပ်ငန်းတွေကိုသူတို့ချက်ထွင်ပြတယ်အဲ့ဒီထက်မှာကိုကိုကျွန်းကြီးပေါ့ကျွန်းကြီးနဲ့ကျွန်းလေးရှိတဲ့ကိုကိုကျွန်းကြီးမှာလေရင်ကွင်းတီဆောင်ရာကိုပြေးလမ်းကိုအင်းကမီတာ1300အခုမီတာ2300ထိချက်လိုက်တယ်နောက်ပြီးတော့စက္ကန့်ဘော်ဒရာကြီးတီဆောက်တယ်ဘာညာလုတ်တယ်ဆိုတော့သုံးသက်သူတွေကဘယ်လိုယူဆရတယ်ဆိုပညာရှင်တွေကဟိုဆင်းတဲ့ဟောက်ကဆွေးနွေးရတယ်မှာလဲတွေ့ကြပါတယ်တချို့အာတရုတ်ရဲ့အကူအညီတွေခိုင်းလို့မဟုတ်ဖဲနဲ့တရုတ်ကိုတနည်းအားဖြင့်တရုတ်အလိုကိုလိုက်လို့မဟုတ်ဖဲနဲ့မြန်မာနိုင်ငံအတွက်ဒီဟာတီဆောက်စရာအကြောင်းမရှိဘူးအဲ့နေရာမှာဆိုတော့တရုတ်အတွက်လုံချင်တာဖြစ်တယ်ဆိုပြီးတော့သူကအဲ့လိုဆွဆွဲကြပါတယ်ဆိုတော့ကြည့်လိုက်ရင်တော့ဒါကိုမပြည့်တော့လဲကံရရှိတယ်လို့ပဲယူဆရမှနဲ့တူပါတယ်မျက်စင်ဒီကိစ္စကို
အရင်တော့ကလည်းလေဒီလိုသတင်းမျိုးတွေထွက်ခဲ့တာပဲဟိုင်းကြီးကျွန်းတို့ဟိုစတဲ့ကြီးကျွန်းတို့မှာဒီလိုမျိုးဒီထောက်လိုင်းရေးစခန်းတွေတိဆောက်တယ်ဆိုပြီးတော့ဟိုရှိခဲ့ပါတယ်ဆရာအဲ့တော့ဘာကြောင့်ဒီတစ်ခါမှမှဒီကိုကိုကျွန်းကိစ္စမှမှပို့ပြီးတော့လူတွေကအယုံဆိုင်ပြီးတော့အလေးထားလာတာပါလေ
ဟုတ်ကဲ့တော်တော်ပြောရဲသတင်းက1990ပြည်လုံးကလေးကပေါ်တယ်ဆိုအခုခါမှာတော့အာအိန္ဒိယသဘုတ်တရားအတွင်းမှာတရုတ်ရဲ့ထရမ်ပ်မိုးလာမှုဒီဘက်ကအိန္ဒိယဘက်ကပူပြီးဆိုရင်လာတယ်အိန္ဒိယနောက်ကနိုင်ငံတွေကလည်းပူပြီးဆိုရင်လာလို့ဖြစ်ပါတယ်ဘာကြောင့်လဲဆိုတော့အခုတိဆောက်နေတဲ့ကိုကိုကျွန်းကအိန္ဒိယရဲ့စီရေးရအထက်ချာကြတဲ့နီကိုဘာနဲ့အာကျွန်းနဲ့အန်ဒမန်ကျွန်းအဲ့နှစ်ခုနဲ့34မိုင်လောက်ပဲဝေးတယ်ဆိုတော့ထောက်လိုင်းကဖမ်းယူနာထောင်မှာသူတို့ဘယ်လိုစဉ်းစားအကုန်လုံးသူတို့ရနိုင်တဲ့အတွက်ဖြစ်တယ်အဲ့ဒါကိုသူတို့ဆိုရင်လည်းနောက်ခါတရုတ်နိုင်ငံအချိန်ကာလကလည်းသိကြီးလာတယ်ပေါ့အိန္ဒိယသမုဒ္ဒရာမှာဒါကြောင့်လည်းပဲအိန္ဒိယနိုင်ငံရဲ့နဲ့ပေါင်းပြီးတော့ပေါ့လေအာ Quad ဆိုတဲ့၄နိုင်ငံအိန္ဒိယရောအင်္ဂလန်ဩစတြေးလျရောအမေရိကန်ဥဆောင်ပြီးတော့လုပ်တယ်အခုတခါပစိဖိတ်တွယ်ဆိုပြီးတော့ Indo-Pacific ဆိုပြီးတော့သူတို့ကပြန်ကြည့်ပြလာတော့ Indo-Pacific Free and Open Indo-Pacific ဆိုတဲ့ကြည့်ကြတာဒီ geopolitical အထက်မှာအပြင်းထန်ဆုံး slogan တစ်ခုဖြစ်လာတယ်အခုအရေးကြီးဆုံးဖြစ်လာတယ်ဆိုတော့ဒီအတွက်ဒီနေရာမှာတရုတ်ခြေကုပ်စခန်းရလာရင်ဒါကိုသူတို့ဆိုရင်လည်းဖြစ်ပါတယ်ဆိုတော့အဓိကကတော့ဒီအချိန်မှာအိန္ဒိယသမုဒ္ဒရာနဲ့ Pacific သမုဒ္ဒရာမှာရှင်ပြိုင်မှုတွေပုံများလာတဲ့အတွက်ကြောင့်ဖြစ်ပါတယ်အဲ့ဒါတော့
အဲ့လိုပြောမယ်ဆိုရင်ဆရာဒီအိန္ဒိယသမုဒ္ဒရာတရုတ်အတွက်ဟိုဘလောက်ထိအရေးပါပါတယ်တကယ်ကတရုတ်ကတောင်တရုတ်ပင်လယ်ကိုပို့ပြီးတော့စိတ်ဝင်စားတာမဟုတ်လားသူတို့တက်ကပို့ပြီးတော့အရေးပါတာတောင်တရုတ်ပင်လယ်မဟုတ်လားဆရာ
အာမှန်ပါတယ်အိန္ဒိယသမုဒ္ဒရာမှာအဓိကအဖြစ်ဝင်တဲ့ရေလက်ကြားသုံးခုရှိတယ်အဲ့ရေလက်ကြားသုံးခုမှာဟိုဘက်နှစ်ခုကိုတရုတ်ကပိုင်တယ်အဲ့ဂျဘူတီမှာတရုတ်စခန်းရှိရဲ့စစ်ခန်းကုတိုင်ရှိရဲ့အဲ့ပင်လယ်ဒီဘက်ကထွက်တဲ့လမ်းတခါပါရှန်ပင်လယ်ကွေးကထွက်လာတဲ့အဲ့ဟော်မူးစီလက်ကြားပါရှန်အီရန်ဆိုတာတရုတ်ရဲ့လူပဲလောလောဆယ်မှာအမေရိကန်နဲ့ရန်ဖြစ်နေဆိုတာသူတို့ပိုင်တယ်ဒါပေမဲ့ဒီဘက်ကအရှိဘက်ကဖြစ်တဲ့ဒီဆိုတော့မျက်စင်ပြောတဲ့မလက်ကရေလက်ကြားကမလက်ကရေလက်ကြားမှာပတ်သက်နေတဲ့နိုင်ငံတွေစင်ကာပူရောဘာလို့အင်ဒိုနီးရှားရောမလေးရှားရောအကုန်လုံးနဲ့ကတရုတ်ကကျွန်းလူပြီးတော့နယ်မြေအရာပြဿနာဖြစ်နေနေရာဖြစ်တယ်ဆိုတော့အဲ့ဒီနိုင်ငံတွေကလည်းနောက်ဖက်ခိုင်ရင်ရင်းရယ်ဆိုဒီနိုင်ငံတွေသားအမေရိကန်ဘက်ကိုပါပြီးတော့မလက်ကရေလက်ကြားကိုအမေရိကန်ပိတ်လိုက်ရင်တရုတ်ကအဲ့ဒီကိုသွားလို့မရတော့ဘူးဆိုတော့တရုတ်အတွက်အိန္ဒိယသမုဒ္ဒရာဖိအရေးကြီးပါတယ်ဒီဟာထပ်ပေါက်ရဖို့ဘာကြောင့်လဲဆိုတော့တရုတ်ကဟိုအာဖရိကတိုက်မှာသူစီးပွားရေးအများကြီးလုပ်နေအိန္ဒိယသမုဒ္ဒရာကိုဖြတ်သွားရမှာပဲဆိုတော့အိန္ဒိယသမုဒ္ဒရာဟာမဖြစ်မနေသူ့အတွက်သွားဖို့လိုအပ်တယ်ဟိုဘက်ကရေလက်ကြားကြတော့ပွင့်နေတယ်ဒီဘက်ကအထွက်ခက်မယ်အဲ့ဒါကြောင့်မြန်မာနိုင်ငံကထပ်ပေါက်ရရှိရတရုတ်အတွက်ဖိအရေးကြီးကိစ္စဖြစ်ပါတယ
်အိန္ဒိယရဲ့ရည်တည်ချက်ပေါ်ဒီနေရာမှာသူကတစ်ဖက်မှာလဲရုရှားနဲ့တော်တော်လေးကိုနီးနီးကပ်ကပ်ရှိရအောင်တွေ့ရပါတယ်နော်အမေရိကန်တွေကလည်းမိဖက်မဟာဗျူဟာမိဖက်တွေဖြစ်တယ်ပေါ့ဆိုတော့အိန္ဒိယရဲ့ယက်တီချက်ကိုဘယ်လိုသုံးသပ်ပေးပါမလဲ
အိန္ဒိယရဲ့ယက်တီချက်ကတော့အိန္ဒိယအဓိကဆိုရင်တရုတ်ဖြစ်ပါတယ်အိန္ဒိယမှာတရုတ် ကအိန္ဒိယကိုလှုပ်တဲ့ဟာဂါလန်ဘောလီအိန္ဒိယလေဗင်မှာအိန္ဒိယနိုင်ငံပတ်ပတ်လည်မှာသူတို့ကဒီဘက်ကမြန်မာနိုင်ငံသူတို့လှုပ်မယ်တခါကိုကိုကျော်မှာလှုပ်မယ်ဟိုဘက်ပါကစ္စတန်ဘက်မှာလှုပ်အဲ့ကျွန်းတွေမှာအကုန်လုံးတရုတ်ကိုဝန်းရံတဲ့ဟာတွေလှုပ်ထားရဲဆိုတော့သူကတရုတ်ကိုအဓိကစိုးရင်လေနောက်ပြီးတော့တစ်ဖက်မှာလည်းပဲနောက်ဖက်မှာပါကစ္စတန်တရုတ်ရဲ့မိတ်ဆွေအိန္ဒိယနဲ့မတည့်ဘူးဆိုတော့အရှိတ်ဘက်မှာတရုတ်နဲ့အိန္ဒိယနဲ့ကတော့နယ်စပ်ပြဿနာလည်းမကြခဏဖြစ်နေဆိုတော့ဒီနှစ်နိုင်ငံကြားမှာသူတို့ကရောက်စီးမှာကိုသူစိုးရင်လေအဓိကသူကအန်ဒီယူဆိုရင်တရုတ်ကသာဆိုရင်လည်းဖြစ်ပါတယ်ဆိုတော့သူကအမေရိကန်နဲ့လည်းအဲဒီကော့ဒိုဘာရောမှာတက်အောင်ပေါင်းပြီးဆက်ဆံတယ်ရုရှားနဲ့လည်းပဲရင်းနှီးဆက်ဆံတယ်ဒီယူကရိန်းစစ်ဘက်မှာလည်းပဲရုရှားကိုသူကအပြင်းထန်ဆုတ်ချမယ်နဲ့စစ်ဆက်ပြည်လေဖို့သာပြောတယ်ဆိုတော့အိန္ဒိယရဲ့ဒီမှုကတော့အင်ပါဝါနနာရည်တည်ရလို့ပြောရင်လည်းရတာပေါ့တတိယဖြစ်တော့ဆိုတော့အိန္ဒိယရဲ့အဓိကရည်တည်ချက်ကတော့ဒါပါပဲတရုတ်ကသာသူကဆိုရင်လည်းကျန်တဲ့ဘက်ကသူမဆိုရင်တော့သူကအ
ဲ့ဒါဆိုရင်အိန္ဒိယသမုတ်တရာအတွင်းဒေတာရင်းနိုင်ငံနေပေါ့နော်သူတို့ရဲ့ရည်တည်ချက်ကဘယ်လိုရှိပါသလဲ
အိန္ဒိယသမုတ်တရာအိန္ဒိယသမုတ်တရာနဲ့ထိစပ်နေတဲ့နိုင်ငံတွေကျွန်းနိုင်ငံတွေပေါင်းလိုက်အလုံး36နိုင်ငံရှိတယ်ဒီထက်မှမှအရေးကြီးဆုံးကမော်ဒီဗ်တို့လိုအိန္ဒိယသမုတ်တရာလေကသူကအိန္ဒိယသမုတ်တရာကဖြတ်သွားတဲ့ရေကြောင်းမှအဓိကမဖြစ်မနေရမယ်ဂျီလန်ခီရဲ့စခန်းကြီးလည်းဖြစ်တယ်ဆိုတော့ဒီနိုင်ငံတွေရဲ့အနေထားကတော့သုံးသပ်သူတွေကတွေ့ကြတယ်ပညာရှင်တွေကဒီနိုင်ငံတွေဟာဒီအိန္ဒိယသမုတ်တရာမှာပြန်ဆိုင်မှုသိပ်ပြင်းထန်လာတဲ့အခါမှာသူတို့ဒီ beneficiary ဖြစ်နိုင်လား victim ဖြစ်နိုင်လားဒီထက်သူတို့အကျိုးများထွက်နိုင်သလားဒုက္ခရောက်နိုင်သလားဒဇာကံဖြစ်နိုင်လားသူတို့ဝေခွဲရခက်နေတယ်အဲတချို့တွေအားလည်းပဲဟိုဘက် light deep level စဉ်းစားပြီးတော့တွေးခေါ်နေရတဲ့ဆွဲအစင်လားအမျိုးမျိုးရှိပါတယ်အဲ့ဒါကတော့ဆိုတော့သူတို့ကတော့ပြပြသားသားပါဝင်နေဆိုရတဲ့ပေါ့လေအဲရေလိုက်ကလည်းဆက်ဆံသွားမဲ့အနေထားလောလောဆယ်ရှိပါတယ
်ဒေတာရင်းဒီနိုင်ငံတွေရဲ့ရည်တည်ချက်နဲ့ပြောမယ်ဆိုရင်မြန်မာနိုင်ငံရဲ့ရည်တည်ချက်ကရောဟိုတိုင်းပြည်အတွက်အကျိုးရှိမဲ့ရည်တည်ချက်ပါလ
ားအမ်ပြောရခက်ပါတယ်တိုင်းပြည်အတွက်ကတော့သိသတိထားမဲ့အခြေအနေပါမြန်မာနိုင်ငံဟာမြန်မာနိုင်ငံဟာအဲ့လိုနှစ်ဖက်နေဖို့သိအရေးကြီးပါတယ်ကျွန်တော်ဒီဟာတတိယလို့တစ်ခုပြောရင်ဒေါက်ဆန်စုကြည်ဒီလာတော့ငါသူ့ကိုကျွန်တော်အင်တာဗျူးလုပ်ခုပါတယ်အဲ့တရုတ်နဲ့နောက်နဲ့ဆက်ဆံရေးကြားနဲ့ပတ်သက်ပြီးတော့မင်းကဒေါက်ဆန်စုကကျွန်မတို့ကတဲ့ဘယ်နိုင်ငံနဲ့တက်လို့ဘယ်နိုင်ငံနဲ့မတက်ဘူးဆိုမျိုးလုံးလုံးမရဘူးနှစ်ဖက်လုံးနဲ့အဆင်ပြေအောင်ဆက်ဆံရမယ်ဆိုပြီးသူကပြောဦးပါတယ်ဆိုတော့ဒါသိမှန်တဲ့စကားပါဆိုအခုလောလောဆယ်မြန်မာနိုင်ငံမှာယက်တီနေတာကတော့မြန်မာနိုင်ငံကတော့တရုတ်ဘက်ကိုပို့ပြီးတော့နှိနေတယ်နှိယူနေမကောက်ဘောလေအခုအာနာသိမ့်ပြေးနောက်မှာတရုတ်ကလုံးဝမိခူလာတဲ့ပုံစံမျိုးဖြစ်လာတယ်ဆိုတော့တစ်ဖက်မှာလည်းပဲအာ NUG ရောပါရောကဒီစစ်ကောင်သူကအမေရိကန်ဘက်နဲ့ပုံနှိစက်သွားမှာတော့တရုတ်ကလည်းစွရင်လည်းဒါလည်းပဲသူတို့လက်တွေ့ပြပြီးသားပဲဟိုမှာဒီမှာရုံဖွင့်နိုင်တဲ့တပြင်းတည်းထဲတိုင်းရင်းသားတွေခေါ်တွေ့တာတို့အဲ့ဒါကျွန်တော်တို့လည်းအများရန်ကြားနေရဆိုမြန်မာအတွက်သိသတိထားမဲ့အခြေအနေဖြစ်ပါတယ်အတင်းဆုံးမခံနိုင်တဲ့အခြေအနေ
အဓိကသတိထားစရာကတော့မြန်မာနိုင်ငံဟာဒီတရုတ်ရဲ့ဩဇာအုပ်ကိုလုံလုံလျားလျားကြားယူသွားမလားဆိုတာပဲဖြစ်ပါတယ်သူရဲ့အကူအညီကိုမိခွေရင်သူရဲ့ထောက်ပံ့ကိုယူရင်းနဲ့ပေါ့လေအဲသူလိုက်လျော်ရင်းလိုက်လျော်ရင်းနဲ့သူရဲ့ဩဇာအုပ်ကိုလုံးလုံးကြောက်သွားမလားဆိုတာကိုတော့သတိထားသင့်တယ်လို့ထင်ပါတယ်
။အိန္ဒိယကတော့မြန်မာနိုင်ငံကိုပြင်းပြင်းထန်ထန်ဒုက္ခပေးမှမဟုတ်ပါဘူး။အိန္ဒိယကမြန်မာနိုင်ငံကတရုတ်ဘက်ကိုပတ်သွားမယ်ဆိုတာသူအဓိကထားတယ်။မြန်မာကိုဖိလေလေတရုတ်ဘက်ကိုတွန်းပို့လေဖြစ်မယ်ဆိုတဲ့ကိစ္စကိုအဓိကစိုးရင်တယ်။တချို့ကတော့အိန္ဒိယအရှေ့မြောက်သဘုံတွေကိုတိုက်တဲ့ခါမှာဗမာအခုနီလိုလိုအဲ့ဒါကမိုင်းနာအဓိကကတော့သူကဗမာတရုတ်ဘက်ကိုပါသွားမှာဆိုလို့အိန္ဒိယအများအားဖြင့်ချောမှပြီးတော့ပေါင်းသိမှုကျူးစားနေရဆိုတာတွေ့ရပါတယ်ဆိုတော့မြန်မာကတော့သိသိထားမဲ့အခြေအနေပါအဲ
တရုတ်နဲ့အိန္ဒိယရဲ့ဒီလိုဟိုအားပြိုင်မှုပေါ့သူတို့ကြားအားပြိုင်မှုကမြန်မာနိုင်ငံနဲ့ဆက်ဆံရေးမှာဘယ်လိုအကျိုးသက်ရောက်လာနိုင်ပါသလဲ
အဲဘောကုနာလိုပဲမြန်မာနိုင်ငံနဲ့ဆက်ဆံမှာသူတို့နှစ်ယောက်ကတော့နှစ်ဖက်လုံးကတော့ဆွဲမှာပဲတရုတ်ဘက်ကတော့လုံအောင်ပါနေပြီးတော့အခုကတော့တရုတ်စီကလက်နက်ကူညီရတယ်စီးပွားရေးအဖြစ်နဲ့တရုတ်ကအဓိကလုပ်တယ်ဆိုအိန္ဒိယကလည်းပဲမြန်မာနိုင်ငံမှာသူတို့လည်းပြိုင်ပြီးတော့ဒါဟိုတုန်းကတော့ looked east policy ရှေ့တောင်အရှောက်ကိုသူတို့ထွက်တဲ့အခါမြန်မာနိုင်ငံဆင်းထွက်မယ်အခုကျတော့ act east ရှေ့တောင်အရှောက်မှာရှေ့ဘက်မှာလှုပ်ရှားမယ်ဆိုတော့မြန်မာနိုင်ငံသူတို့တော့လည်းအရေးကြီးပါတယ်မြန်မာနိုင်ငံသူတို့လက်လွတ်ခံလို့လုံးဝမဖြစ်ဘူးတရုတ်ဘက်ကလုံးဝပါသွားလည်းမဖြစ်ဘူးဆိုတော့အိန္ဒိယကတော့ဒီလိုပဲမြန်မာနိုင်ငံနဲ့ရေးလိုက်ငှက်လိုက်ဆက်ဆံဖို့ကြိုးစားနေမှာဖြစ်ပါတယ်
ဒီ American နဲ့တရုတ်ကြားမှာဆက်ဆံရေးရအဖူအထည်လေးတွေရှိတယ်ဆိုပေမဲ့လည်းသူကအပြုသဘောဆောင်တဲ့ဆက်ဆံရေးနောက်တစ်ခါစီးပွားရေးမှာလည်းမျှတရစီးပွားရေးစနစ်တစ်ခုရှိဖို့လိုတယ်ဆိုပြီးတော့ American ဘဏ္ဍာရေးဝန်ကြီးဒီ Janet Yellen ကပြောခဲ့ပါတယ်အဲ့ဒါကရောစိတ်သက်သာစရာတစ်ခုဖြစ်နိုင်ပါသလား
အာသိကောင်းမတဲ့ပြောကြကြပါအဲ့ဝန်ကြီး Jalin Pure Kizaha, Sigat Dazia Pipare, together level American and the young and the Sipim Nasa, Pimelu Matimau. American in Ale, Hubama, sit in your difficult through a thick piece of window. Now be a dim Yamanangan, Dubaru, choose Pim Yamanangan, Hamua, American Red Diga, choose you a Missiva, you get that choose you a Shiva. So Yamananga Mateuga, all the Bobby's Roman by Guinsia, American reality, the Papa let can be that Pipare. So, American and the young level, Lee, Absin, that Tini Yara, through it, Zagaro, Nangae, Juicy Bobble, National Interest of Bure, Takara National Interest of Bale, American Man, Nangae, Absin, Yuka, well, Laram, Jangi Yara, they would have a minute so be there, so I'm you, swing through that. Yuka, well, measure myself, two party, Juicy Wallet Party, by unless raw, by then God. Afghanistan so khagare ha yan thik kha jare nangai a phin le ja sing le ha aku ukraine ma tin ne ma wa lut da ra ma da wo che pa bo de lut de pyan kami on lut de lo thot thot thre so ja ba le so thuni lo wa de yuk kaisa ma le de yuk in ya ji la da wo ba ma ma thain bu so ra thru a pyo khan ma so ra ha taiwan kaisa wo thru sia lu ri twa lai ba nya lu a tin thain bo lut de de yuk ka le tin lut de tu so de yuk la sim phit chin bu thru si bwa ye lut na thru si bwa ye pyak ku ma bo ja ne ya lin pyo ra thait tan bu si wa ya so american le thuni lo Tin at Runyo got out, tweeting or the opinion, you know, look down my way, do the level. Nanga, I think, hang, I live, I don't think I choose what sweet Loya, my way. Obega, the Upaka let through Juicy Wave, to get out through Anatimia, 12, and Nanga, Juicy was with your child, I have a Nyaipa Melo, and Pumin in your mouth.